မြန်မာနိုင်ငံမှာကလေးတွေလူငယ်လူရွယ်တွေအပါအဝင်အယက်သားဓာစင်နဲ့ချီပြီးတေဆုံးခဲ့ရတဲ့အပေါ်မှာကုလသမဂ္ဂအကြီးအမှုချုပ်အန်တိုနီဂူတရက်စ်ကအပြင်းထန်ဆုံးရှုတ်ချလိုက်ပြီးနိုင်ငံတကာကလည်းအရေးပေါ်တုံ့ပြန်ဖို့လဲတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာဖက်ဒရီတရက်နေကစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်လှုပ်ရှားမှုတွေအပေါ်မှာအာဏာပိုင်တွေကဆက်လက်ဖြိုခွင်းနေရမှာစနေနေ့ကတေဆုံးမှုအများဆုံးဖြစ်ခဲ့တာဟာလက်ခံနိုင်စရာမရှိကြောင်းနဲ့နိုင်ငံတကာအတိုင်းအဝိုင်းတွေနဲ့ခိုင်ခိုင်မာမာတက်တက်သားသားနဲ့ကညီကညွတ်ထဲတုံ့ပြန်ကြဖို့လဲအတွင်းမှုချုပ်ကတောင်းဆိုပါတယ်။မြန်မာစစ်တပ်အနေနဲ့ဆန္ဒပြသူတွေအပေါ်မှာအကြမ်းဖက်ဖြိုခွဲမှုတွေနဲ့ဖိနှိပ်မှုတွေမလုပ်ဖို့လဲထပ်မံပြောကြားခဲ့ကြောင်းအတွင်းမှုချုပ်ရဲ့ဒုတိယပြောခွင့်ရဖရန်ဟက်ကစနေနေ့မှာစညာချက်ထုတ်ပြန်ပြောဆိုပါတယ်။မြန်မာနိုင်ငံကကြီးလေးတဲ့လူခွင့်ချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုအပြစ်ပေးအရေးယူရမှာဖြစ်ကြောင်းလည်းပြောပါတယ်။စနေနေ့ကမြန်မာနိုင်ငံမှာစစ်တပ်ကတမတော်နေ့အခမ်းအနားကျင်းပနေချိန်မှာပဲနိုင်ငံအဝန်းစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေကိုလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်နှိမ်နင်းရမှာကလေးငယ်တွေအပါအဝင်အများဆုံးသေဆုံးသူ90ကျော်တယ်လို့နိုင်ငံရေးကျင်းသားများကကူညီဆောင်ရှောက်ရေးအဖွဲ့ကပြောထားပြီးအာဏာသိမ်းစဉ်ကစပြီးတော့အခုထိဆိုသေဆုံးသူပေါင်းက423ယောက်ရှိနေပြီလို့လည်းသတင်းထုတ်ပြန်ထားပါတယ်